အခုလာထဲမှာပဲမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့တက်မတော်အစိုးရငြိမ်းချမ်းရေးအဖွဲ့တို့အပြစ်ခတ်ရဲစဲရေးအတွက်ဆွေးနွေးမှုတွေပြုလုပ်ဖို့ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာအခုရက်ပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရက်သားတွေထိခိုက်ဒေဆေတဲ့အထိတိုက်ခိုက်မှုတွေရှိလာတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အကျိုးရှိမှာမဟုတ်ဘူးလို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့စစ်တပ်ဘက်ကထိုးစစ်ဆင်လာတဲ့အတွက်ဒီလိုတိုက်ပွဲတွေဖြစ်ရတာလို့ပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါတယ်
။ရောက်ပိုင်းလက်နက်ကိုင်ယူပွင့်နဲ့အစိုးရကိုယ်စားလှယ်တွေတပ်မတော်ဘက်ကကိုယ်စားလှယ်တွေအပြစ်ရစဲကိစ္စနဲ့ပတ်သက်ပြီးဒီလအောက်တိုဘာလတွေးဆသွားဖို့ရှိနေပါတယ်။ဒါပေမဲ့လည်းဒီရောက်ပိုင်းလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ AA, MNDAA, TNLA နဲ့KIA တက်တည်ရှိတဲ့နေရာမှာနှစ်ဖက်ပြစ်ခတ်မှုတွေရှိနေလို့ငြိမ်းချမ်းရေးဆွေးနွေးပွဲကိုသွားနိုင်ပါမလားဆိုတဲ့ဝေဖန်မှုတွေလည်းရှိနေတာပါ။အရက်သားတွေထိခိုက်မှုရှိလာတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနေရတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အကျိုးဖြစ်မှာမဟုတ်ဘူးလို့တက်မတော်သတင်းမှပြန်ကြားရေးဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စောမင်းထွန်းက VOA ကိုပြောပါတယ်။
တော်ကဲဒီကံတော့ဒီမှာစိန်မျိုးလယ်မှာဖြစ်ခဲ့တာဟာဆိုရင်တော့တက္ကသိုလ်ကိုပုတ်ချုပ်မှုလုပ်ကြုံရေးဆောင်ရွက်နေတဲ့သူတို့ရင်းနှံကိုပြစ်ခတ်ခဲ့တာမျိုးရှိတယ်။အဲ့လိုမျိုးပြစ်ခတ်ခဲ့ရမျိုးကတော့သူတို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရည်အပေါ်မှာအပေါင်းလက္ခဏာအောင်တဲ့သဘောတော့မရှိဘူး။ဒီလိုကွဲလွဲနေတာမျိုးတွေဟာဒီငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တော့ပြစ်တော့ကြအကျိုးဖြစ်ခံရတာဌာနတော့မရှိပါဘူး။
ပြည်တွင်းစစ်ရတမှုနဲ့တစ်ဖက်သက်အပြစ်ရစဲဖို့ရည်ရွယ်ပြီးဒီနှစ်ကုန်အထိထိုးစစ်ဆင်တိုက်ခိုက်တာတွေကိုရစဲမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကင်ကုန်းပွဲကစက်တင်ဘာလ20ရက်မှာကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းတမတော်ဘက်ကထိုးစစ်တွေဆက်ပြီးရှိနေကြောင်းရခိုင်လက်နက်ကင် AA ရဲ့သတင်းပြန်ကြားရေးတောင်းခံခိုင်ဒုက္ခက VOA ကိုပြောပါတယ်။
ထိုးစစ်တွေမလုပ်ဘူးဆိုပြီးတော့မှဒါကျွန်တော်တို့ဘက်ကဥစ္စာပေါ့နော်ဒါရပ်တန့်ထားတာရှိတယ်ဒီအခုဆွေးနွေးဝေးကိစ္စနဲ့ပတ်သက်လို့ကတော့ဒါကျွန်တော်တို့ဘက်ကတော့အများအားဒါတကောက်ခွင့်ထားတဲ့ကိစ္စပြဆိုတော့အခုဒီမြေပြင်မှာတိုက်ပွဲတွေကဆက်ဖြစ်နေတယ်ဆိုလို့ဥစ္စာပါလည်းပဲဒါကျွန်တော်တို့ဘက်ကတော့တိုက်လို့ရှိတာမဟုတ်ဘူးတကယ်လို့ဒါဘာမှစစ်တပ်ကနေယူတော့ထိုးစစ်တွေကိုရပ်လိုက်မယ်ဆိုလို့ရှိရင်တော့ဒီမြေပြင်မှာအခုဖြစ်နေတဲ့တိုက်ပွဲတွေရပ်တော့နိုင်တဲ့အနေအထားတွေရှိတယ်ဗ
ျမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရအပြင်တမတော်ဘက်ကကိုယ်စားလှယ်တချို့မကြခင်ပြန်တွေ့ကြဖို့သဘောတူညီခဲ့တဲ့အနေအထားမှာရခိုင်နဲ့ရှမ်းနောက်မှာတိုက်ပွဲတွေပိုပြီးခက်ဆိတ်ဆိတ်ဖြစ်လာပါတယ်။တစ်ဖက်မှာတိုက်ပွဲတွေရှိနေပြီးတစ်ဖက်မှာလည်းဆွေးနွေးပွဲတွေရှိနေတဲ့ပုံစံအတိုင်းဆိုရင်တစ်ချိန်ချိန်တော့တိုက်ပွဲတွေလျှော့ချနိုင်လိမ့်မယ်လို့မြင်ကြောင်းစစ်ရေးနိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်စုကသုံးသပ်ပါတယ်။
တိုက်တော်မထူးဘူးလားဒီတိုက်ပွဲကလည်းရလို့ရမှာမဟုတ်ထင်တယ်ဒီရခိုင်ဘက်မှလည်းတိုက်ပွဲဖြစ်တာမကောင်းဘူးမြောက်ဘက်မှဆိုတော့တိုင်ပြည်ထဲမှာတိုက်ပွဲဖြစ်တာတွေ့ရတယ်အဲ့တော့တိုက်ပွဲတွေဖြစ်လို့ဆွေးနွေးပွဲကတော့နောက်ဆုံးသွားမှတော့မဟုတ်ဆွေးနွေးပွဲကတော့ရှိနေမှာပါဒါပေမဲ့ဘာဖြစ်လို့လဲဆိုတော့သူတို့အနေနဲ့တကယ်အရေးကြီးတဲ့ချက်တွေမှာသဘောတူညီချက်များမချင်းရတော့တိုက်ပွဲလျှော့ချောက်ွားဖြစ်နိုင်မှာမဟုတ်
လက်ရှိမှာကရင်မျိုးသားအစည်းအရုံး KNU အပါအဝင်တနိုင်ငံလုံးအပြည့်ရလက်မှတ် NCA ရေးထိုးထားတဲ့လက်နက်ကိုင်ဆွဲပွဲရှိပါတယ်။ NCA ထိုးထားတဲ့ဖွဲ့ရီမှာနိုင်ငံရေးဆွေးနွေးပွဲရီအပါအဝင်တခြားဒဏ်သူအခွင့်အရေးတွေမမြင်ရသေးတဲ့အပေါ်မှာကျန်တဲ့လက်နက်ကိုင်ဖွဲ့ရီကဝေဖန်ထောက်ပြကြပါတယ်။ဒီအခြေအနေတွေကိုရှောင်နိုင်မှုဆိုရင်အစိုးရအနေနဲ့တိုင်းရင်းသားအခွင့်အရေးတွေနဲ့ပတ်သက်ပြီး PPP ပြင်ဖော်ထုတ်သင့်ဖို့လိုကြောင်းဦးမောင်မောင်စုကပြောပါတယ်။
တကယ်တမ်းတခွေနဲ့ပတ်သက်ပြီးဥပဒေပိုင်းရာရောလက်တွေ့ပိုင်းရာရောတမ်းသားတွေဘက်ကပါဆွေးနွေးမှရဲ့ထူးရတာကမရှိသေးရင်အစီလမ်းကြောင်းနဲ့ပတ်သက်ပြီးတော့ပို့ပြီးတော့တမ်းရဝင်လာတတ်တာထုံးလာမယ်အဲ့လိုအခြေအနေမျိုးပေါ်မလာသေးဘဲနဲ့တော့အစီနဲ့ပတ်သက်ပြီးတော့မထူးရသေးတဲ့လူတွေယုံကြည်မရှိတာသိပြီးတော့ဟန်ဟောစရာကိစ္စတော့မဟုတ်ပါဘူး
တိုက်ပွဲကြီးတွေမဟုတ်ပဲတိုက်ပွဲငယ်တွေဂျူသားဖြစ်နေရကြောင်းငြိမ်းချမ်းရေးဆွေးနွေးပွဲကိုထိခိုက်နိုင်မှာမဟုတ်ကြောင်းလည်းတမတော်အငြင်းစားအရာရှိနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာအောင်မျိုးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်တစ်ဖက်ဖက်ကနေပြီးတော့ထိုးစစ်အတွင်လှုပ်လာတဲ့တိရခေရှားတဲ့ဒီဟာလက်နက်ကိုင်ပဲလို့တော့တတ်တာပဲလို့ပြောရတယ်မရှိဘူးဆိုရင်တော့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့ကျွန်တော်တို့အထူးကြိုင်မရှိဘူးကိုလေးကစားမယ်ကျွန်တော်တို့ဘက်ကလည်းသခိုင်းကိုတွတ်တိုက်တယ်စိတ်နေပါ냐ဆိုတော့ဒါတော့ major off ပေါ့အဓိကစစ်စစ်အဲ့ဒါမျိုးမရှိဘူးဆိုရင်တော့ကျွန်တော်တို့အပြစ်ခံရစရည်ဆွေးနွေးပွဲပေါ်မှာဘာမှထိခိုက်မှုမရှိပါဘူးဖြစ်ပြမှုတွေတိုက်ပွဲဖြစ်မှုတွေတော့ဒါတွေကတော့အသေးစိတ်ကတော့ရှိနေမယ်ဒါပြုတ်ဖြစ်စဉ်လိုပဲသဘောထားရမှာပေါ့နော
်အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေတပ်မတော်ဘက်ကကိုယ်စားလှယ်တွေမြောက်ပိုင်းမဟာမိတ်လေးဘွဲ့ကကိုယ်စားလှယ်တွေနောက်ဆုံးအကြိမ်တွေ့ခဲ့တဲ့စက်တင်ဘာ19ရက်ဆွေးနွေးပွဲမှာသဘောတူညီချက်အချို့ရခဲ့ပြီးနဲ့တိကျရဲ့ဆုံးဖြတ်ချက်ဒုက္ကုံတရားမချနိုင်ပဲပြီးဆုံးခဲ့တာပါ။နှစ်ဖက်အပြည့်ရလက်မှတ်ရည်ထိုးနိုင်ဖို့လက်ရှိတပ်ပွဲတွေရပ်တန့်နိုင်ဖို့စစ်ရှောင်တွေနေရာပြန်နိုင်ဖို့နဲ့တက်နေရာချထားရေးကိစ္စတွေကိုနောက်လာမယ့်တွေ့ဆုံပွဲတွေမှာဆွေးနွေးကြဖို့ကိုလည်းသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်။